ဒီစကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဦးစောလိုင်ကိုလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကတားခရိုင်မှာဝင်ရောက်ရှင်ပြိုင်ခွင့်ညှင်းပယ်လိုက်တယ်လို့သိရပါတယ်။ဦးစောလိုင်ဟာဗမာနိုင်ငံသားမဟုတ်ဘူးဆိုပြီးအကြောင်းပြပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဦးစောလိုင်အနေနဲ့နိုင်ငံသားဟုတ်တယ်မဟုတ်ဘူးဆိုတာကိုဘယ်လိုများရှင်းပြခြင်းမလဲခင်ဗျ။ဟ
ိုသူတို့ကဘာပြောလဲဆိုတော့မိဘနှစ်ပါးဟာနိုင်ငံသားဖြစ်ရမယ်ဆိုတဲ့ချက်တစ်ခုပါနေတယ်။ဒါတော့ကျွန်တော်မွေးဖွားခြင်းကကျွန်တော်မိဘနှစ်ပါးဟာနိုင်ငံသားဖြစ်ပြီးသား။ကျွန်တော်ပြထောက်ပံ့ပေးတဲ့၄ခုနဲ့ကနေရောက်ခဲ့တာကြာ။ချောင်းလုံးနဲ့နိုင်ငံသားဖြစ်ခဲ့ကြတယ်ကြာ။ဒီမှာကျွန်တော်တို့မှာလောကမှာပုံစံတစ်ဆိုတာရှိတယ်။အဲ့ဒီပုံစံတစ်မှာကအရှင်းမဆင်ခွင့်မှာနိုင်ငံသားဆိုတဲ့နေရာမှာကျွန်တော်အဖေကတိုင်းရင်းသားလက်မရဆိုပြီးတော့ဒီနိုင်ငံသားအနေနဲ့ဒီမှာပြတာလေ။အဲ့ဒါဒီမှာပြတဲ့အခါက55ခုနဲ့အောက်တိုဘာလ30ရက်နေ့ပေါ့ဗျာ။3ရက်စနဲ့ဒီမှာပြတာလေ။ကျွန်တော်မူတာက56ခုနဲ့ဥပဒေအရခင်ဗျားမှာရှိပါရဲ့တင်လေ။အခုလိုဖြစ်လာတာကတော့အမလေးကြီးရဲ့ကိစ္စ
။ဟိုစစ်အစိုးရလက်ထက်1990ခုနှစ်ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတုန်းကဦးစောလိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပဲဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်အနိုင်လဲရခဲ့ပါတယ်အဲ့ဒီ1990ရွေးကောက်ပွဲတုန်းကဦးစောလိုင်ကိုရွေးကောက်ပွဲကော်မရှင်ကအဲ့ဒီလိုနိုင်ငံသားဖြစ်မှုမဖြစ်မှုဆိုတာတွေနဲ့ညှင်းပယ်ခြင်းမရှိဘဲနဲ့အခုရွေးကောက်ပွဲကော်မရှင်ကြမှာဘာကြောင့်ညှင်းပယ်တယ်လို့ထင်မြင်လဲခင်ဗျမှန
်တော့90ဒီနေ့ကကျွန်တော်ယူခဲ့ပြီပေါ့ဗျာရွေးခံခဲ့ပြီပေါ့ဗျာဘာပြဿနာမရှိဘူးဒီလိုရအဲ့ဒီတုန်းကတော့ချင်းကော်မရှင်မှာပါဝင်နေတဲ့လောကဦးစီးမှုကအောက်ခြေကနေလာတဲ့မူလဝန်ထမ်းကနေလာတဲ့လောကဦးစီးမှုဖြစ်နေတယ်ဗျအခုလောကဦးစီးမှုကတက်တက်လာတဲ့ဦးစီးမှုဖြစ်နေတယ်ဗျဒီချက်ကအရန်ကွာတယ်နောက်တစ်ချက်ကတော့အဲ့ဒီချင်းကော်မရှင်ထဲမှာဥပဒေအရာရှိဆိုတာပါလေဥပဒေဝန်ထမ်းကတစ်ဖက်မှာကျွန်တော်နဲ့ပြိုင်တဲ့ပါတီကလူကသူ့ရဲ့ဆရာအရာရှိဖြစ်ခဲ့တဲ့လူတွေကဥတည်များဆိုတဲ့လူဖြစ်နေတယ်ဗျ
โอเคဦးစောလိုင်အခုလိုနိုင်ငံခြားထွက်ပြီးဈေးကူတဲ့အချိန်ကြမှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ညှင်းပယ်တယ်ဆိုတော့ဆုံးဖြတ်ချက်ထွက်ပေါ်လာရတာလေခင်ဗျအဲ့ဒီပေါ်မှာဘယ်လိုမြင်လဲခင်ဗ
ျကျွန်တော်ရဲ့တမကြီးကကျွန်တော်တယောက်ခင်းနဲ့ဆိုင်တဲ့ကိစ္စဖြစ်နေတယ်ဗျာကျင်းပြီးဒီကိစ္စတော့ဗျာကိုစားပြီးပြီးရိခမယ်မဲဆန္ဒနဲ့လူမှုနယ်မှာရှိနေတဲ့မဲဆန္ဒရှင်အနည်းဆုံး၄သိန်းလောက်ပေါ့ဗျာအဲ့လောက်ရှိနေတဲ့လူကြီးရဲ့ကိစ္စဖြစ်နေတယ်ဗျာအဲ့ဒါကြောင့်ကျွန်တော်ပေါ်ပြလို့မရအောင်ဝန်းနေရပါလေဒီကိစ္စကပုံဝေကိစ္စမဟုတ်ဘူးဗျာမူလကြီးကိစ္စဖြစ်တယ်ဗျာဒီလူလူကိုတကယ်ကိုစားပြုဖို့အတွက်ဆိုတော့ဒီမှန်းချက်နဲ့ကျွန်တော်တို့ကရည်ရွယ်ချက်ကြီးကြီးနဲ့ထောင်ထဲကထွက်ပြီးတော့မနာမနေကျွန်တော်တို့အလုပ်လုပ်ခဲ့ကြတာဗျာလူအချင်းချင်းမျိုးမှမှပန်းကောင်းအညီယူလုပ်ခဲ့ကြတာတော့ကျွန်တော်မင်းဆန္ဒနေမှာရှိနေတဲ့လူကိုဘယ်လိုရှင်းပြရမှန်းတော့မသိအောင်ဖြစ်နေတယ်ဗျာကျွန်တော်က90ကြီးနေကလေးကစောင့်နေကြတာလွတ်တော်တွေကိုအမျိုးမျိုးကြီးသားတွေလွတ်တော်တွေကိုမရောက်ခွင့်နဲ့ထောင်ထဲကိုပဲရောက်ပြီးတော့ကျွန်တော်အချိန်များစွာစောင့်နေရတာပါကျွန်တော်နားလည်ရကြဗျာအစိုးရလက်ထက်မှာလုပ်ခဲ့တဲ့ရုပ်ောက်ပွဲမှာတော့ကိုကပါဝင်ခွင့်ရခဲ့တယ်အခုသူတို့ပြောတဲ့ဒီမိုကရေစီကကျောင်းလဲသွားပြီလို့ဆိုရင်ဒါဒီမိုကရေစီရှိမှုကိုတောင်းနေရဆိုတဲ့ကိစ္စပေါ်မှာတော်တန်တရားပေါ်เสียဖြစ်လာမှာပါ
ဟုတ်ကဲ့ကျေးဇူးပါဦးစောလိုင်ခင်ဗျ
ဟုတ်ကဲ့